ဆီယန်နဆန့်ကျင်ရဲ့ဆန္ဒပြမှုတွေနိုင်ငံတလွှားဆက်ပြီးတော့ပေါ်ပေါက်နေချိန်မှာပဲကတာမြို့နယ်ထဲမှာတော့ဗမော်ကတာကမ်းလန်းပေါ်ကရွှေပြည်သိရွာနဲ့ဟဲနာရွာကြားမှာဒေသခံ PDF အဖွဲ့နဲ့စစ်ကောင်စီတပ်တို့တနင်္လာနေ့မနက်9နာရီခွဲကနေ2နာရီကျော်ကြာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ဖက်တေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံရွာသားတဦးက VOA ကိုပြောပါတယ်
စစ်ကောင်စီကအခုလောလောဆယ်မှာ5ယောက်ကြာတယ်အဲ13ယောက်ပြင်းထန်ခံရရတာကိုသိရတယ်အခုကတားဆေးုံကိုရောက်နေပြီလိုက်ပြီးတော့စစ်လိုက်တဲ့အခါတော့ဒေသခံ PDF ထဲကမူရာကြီးရွာက4ယောက်ကြာဆုံးလဲပေါ့နော်ဒီ PDF ဖွဲ4ယောက်ကြာဆုံးလဲစစ်ကောင်စီကလည်းသူတို့လူတွေအလောင်းပြန်နေတယ်ဆိုပြီးတော့သူတို့လိုက်တော့ရှာနေတာပေါ့နော်အဲ့နားမှာ
စစ်ကောင်စီဘက်ကလာရောက်တဲ့စစ်သားက50ကျော်လောက်ရှိတာကြောင့်ပြောက်ဆုံးသူ10ယောက်ဝန်းကျင်လောက်ရှိနေတာဖြစ်ပြီးအခုပြောက်ဆုံးသူတွေကိုစစ်တပ်ကလိုက်လံရှာဖွေနေတာလို့လည်းပြောပါတယ်။လွန်ခဲ့တဲ့4ရက်လောက်ကကသာမြို့နယ်ထဲမှာရှိတဲ့မိုးဒါလေးရွာရဲစခန်းမိအရှုခံခဲ့ရတာပါ။အခုစစ်ကောင်စီတပ်တွေလာရောက်ချိန်မှာဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးစစ်တပ်ဘက်က60မမအပါအဝင်လက်နက်ကြီးတွေတုံးပစ်ခတ်ခဲ့တယ်လို့လည်းဒေသခံကပြောပါတယ်။တိုက်ခိုက်မှုတွေအတွင်းမိုးဒါလေးရွာနာကမူရာကြီးရွာကန်ရွာသား၄ဦးတည်ဆုံးခဲ့ရပြီး၂ဦးဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်က၅ဦးကတော့တိုက်ပွဲတွင်တည်ဆုံးခဲ့တာဖြစ်ပြီးဒဏ်ရာရတဲ့13ယောက်ကလည်းဒဏ်ရာပြင်းထန်တယ်လို့ပြောပါတယ်။တနင်္ဂနွေနေ့မှာဖြစ်ပွားခဲ့တဲ့ကတာမြို့နယ်တွင်ကတိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းမထုတ်ပြန်သေးပါဘူး။ချင်းပြည်နယ်ကံပက်လက်မြို့နယ်အတွင်းမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဒေသခံ CDF တပ်ဖွဲ့တွေကြားစနေကနေတနင်္ဂနွေနေ့အထိကြိုကြာကြိုကြာပြစ်ခတ်မှုတွေဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။